ကော်ဒီမာလာနဲ့မက္ကဆီကိုနိုင်ငံနယ်စပ်ကတရားမှာပိတ်မိနေတဲ့ရွှေပြောင်းချေချသူတချို့ဟာစနေနေ့ကတော့မက္ကဆီကိုနိုင်ငံတဲကိုရေကူးပြီးတော့ဝင်ခဲ့ကြပါတယ်။အဲ့လူတွေကတချို့ကဒေသခံတွေကိုအမေရိကန်ဒေါ်လာ1ဒေါ်လာနဲ့25ပြားပေးပြီးတော့တာယာတွေနဲ့လှုပ်ထားတဲ့ဖောင်တွေနဲ့ဖျက်ကူးခဲ့ကြတာဖြစ်ပါတယ်။မက္ကဆီကိုရဲတပ်ဘက်ကအဲ့လိုဖျက်ကူးတာတွေကိုတွေ့ပြီးမဲ့တရားအောင်မှာရှိတဲ့ထောင်နဲ့ချီတဲ့လူအုပ်ကြီးကိုထိန်းနေရတာကြောင့်မတားဆီးနိုင်ခဲ့ပါဘူး။ဒီလူတွေဟာအမေရိကန်နိုင်ငံကိုသွားဖို့အတွက်မက္ကဆီကိုနိုင်ငံတဲကိုဝင်ဖို့ကြိုးပမ်းခဲ့ကြတာဖြစ်ပါတယ်။Honduras နိုင်ငံကနေစတင်ပြီးတော့အခုခါမှာဂေါ်ဒီမာလာနိုင်ငံကိုရောက်ရှိနေတဲ့ဒီခြေချနေထိုင်သူတွေကိုအမေရိကန်ပြည်ထောင်စုကိုမရောက်ခင်မှာတားဆီးရပ်တန့်ပေးရမယ်လို့အမေရိကန်သမ္မတ Trump ကသတိပေးပါတယ်။ဒီရွှေပြောင်းခြေချနေထိုင်သူတွေရဲ့အရေးကိစ္စဟာလာမယ့်နိုဝင်ဘာလရွေးကောက်လွတ်တော်ရွေးကောက်ပွဲမှာဖြေရှင်းရမယ့်နိုင်ငံရေးပြဿနာတစ်ရပ်ဖြစ်တယ်လို့သမ္မတ Trump ကပြောကြားလိုက်ပြီးတော့ဒေသအတွင်းမှာပေးနေတဲ့အကူအညီတွေကိုဖျက်တောက်ပြစ်မှာဖြစ်ကြောင်းတကယ်လို့မက္ကဆီကိုအနေနဲ့အဲ့လူတွေကိုမတားဆီးနိုင်ခဲ့ဘူးဆိုရင်သူ့အနေနဲ့အမေရိကန်မက္ကဆီကိုနယ်စပ်ကိုပိတ်ပစ်ပြီးတော့တပ်ဖွဲ့တွေကိုလည်းချသွားမှာဖြစ်တယ်လို့ချင်းကြောက်လိုက်ပါတယ်နိုင်ငံတကာကြက်ချင်းဒီအဖွဲ့ကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့သူတို့အကူအညီပေးနေတဲ့သူအများပြားဟာရည်နဲ့ချုပ်တယ်တာအစာရင်နဲ့တခြားခြေထောက်ဒဏ်ရာတွေရခဲ့ကြတာဖြစ်တယ်လို့ပြောကြားလိုက်ပြီးတော့ဒီထဲကအများစုဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ပြောပါတယ်ခင်ဗျာ